မြန်မာနိုင်ငံကလူငယ်တွေဟာပညာရေးနှိမ်ပါနေတာတွေလုပ်ငန်းခွင်အခွင့်အလမ်းဆုံးရှုံးနေတာတွေကိုစည်စုနေနဲ့ချီပြီးခန်းစားနေရသလိုရန်ကုန်မန္တလေးလိုမြို့ပြကလူငယ်တွေနဲ့တောင်တန်းဒေသကလူငယ်တွေကြားမှာလည်းအခွင့်အလမ်းကွဲပြားနေတာရှိပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်လို့ရှမ်းပြည်နယ်တောင်ပိုင်းလူငယ်ကွန်ရက်အဖွဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ကိုဝင့်ထယ်ကောင်းမြတ်နဲ့ဒီတစ်ပတ်အစီအစဉ်မှာစကားပြောဖြစ်ပါတယ်။ကိုဝင့်ထယ်ကောင်းမြတ်ဟာရှမ်းပြည်နယ်တောင်ပိုင်းမှာလူငယ်တွေကြားနိုင်ငံရေးသင်တန်းပေးနေတာနှစ်အတော်ကြာနေပြီဖြစ်သလိုအရက်ဖက်လူအဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်နေတဲ့သူတယောက်ဖြစ်ပါတယ်။ဒါကြောင့်ရှမ်းပြည်နယ်ကလူငယ်တွေနိုင်ငံရေးမှာဘလောက်စိတ်ဝင်စားကြလဲဘလောက်ပါဝင်ပသက်ခွင့်ရကြလဲဆိုတော့ကိုဝင့်ထယ်ကောင်းမြတ်ကအခုလိုပြောပြပါတယ်
။ကျွန်တော်ဒေတာမှသူလို့ချင်းမျိုးစုံဖိနှိပ်မှုရှိတယ်။ဒိုင်းနာလက်နက်ကိုင်အဖွဲ့ကြီးလည်းရှိတယ်တပ်မတော်ဘက်လည်းရှိတယ်။အဲ့တော့လက်နက်ကိုင်ကြီးဂျားထဲမှာပြီးတော့ဒီနိုင်ငံရေးအရှုပ်ထွေးကြီးဂျားထဲမှာဆိုပေကြတော့ကျွန်တော်ရှိမှာကနိုင်ငံရေးလောက်ရတာတစ်ချက်မားရရင်လူငယ်တွေကကိုယ့်အသက်ကိုဆုံးရှုံးခံရတယ်ဆိုတဲ့အနေအခြေအနေမျိုးတွေအများကြီးရှိတယ်ပေါ့နော်။ကျွန်တော်တို့လည်းပေါင်းပြီးတော့လုပ်နေတဲ့တငယ်ချင်းတွေမှာဆိုလို့ရှိရင်လည်းနိုင်ငံရေးလောက်တဲ့အတွက်ချင်းချောက်ခံရတဲ့လူတွေလည်းအများကြီးရှိတယ်။အဲ့တော့ကြောင့်မလို့သူတို့ရဲ့မိဘတွေကိုယ်တိုင်လည်းဒီနိုင်ငံရေးကိုကွင့်မပြုတဲ့ကိစ္စတွေလည်းအများကြီးပါတယ်ဗျ။အဲ့တော့ဟိုလူငယ်တွေအများစုအနေနဲ့ပြောရလို့ရှိရင်ဒီနိုင်ငံရေးကိုစိတ်ဝင်စားဖို့ဆိုတာအခုမှဟိုနည်းနည်းပွင့်လင်းလာတဲ့ခေတ်မှာတော့ပုံပြီးစိတ်ဝင်စားလာရကြရတယ်ပေါ့နော်။အရင်တော့ဆိုလို့ရှိရင်တော့ဒီနိုင်ငံရေးကိုလုံးဝကိုမလုပ်ရဲတဲ့တဘောမှောက်ရှိတယ်ဗျ
။ရှေ့မျိုးဆက်ကခြံသားရတဲ့အမွေကိုနောက်မျိုးဆက်ဖြစ်တဲ့လူငယ်တွေကခံစားကြရသလိုပတ်ဝန်းကျင်အကောင်းကြီးဆိုခြင်းကလည်းလူငယ်တွေကိုရိုက်ခတ်စေတဲ့အကြောင်းကိုလည်းသူကပြောပါတယ
်။လူငယ်ဆိုတာကတော့အရှိရဲ့တောင်းကျင်ဆိုခြင်းမှညောင်ကျွန်တော်ခံယူရတာပေါ့နော်။အဲ့တော့ဒီအရှိမှဒီလူကြီးတွေကနေပြီးကျွန်တော်ဘလို့အမွေမျိုးတွေပြေးမလဲ၊ကောင်းမွေပြေးမလား၊ဆိုးမွေပြေးမလား။နိုင်ငံရေးမှာလည်းအဲ့လိုပဲပေါ့။ကျွန်တော်ဒီကောင်းတဲ့နိုင်ငံရေးအခင်းကျင်းကိုပေးခဲ့မလားမကောင်းတဲ့နိုင်ငံရေးအခင်းကျင်းကိုပေးခဲ့မလားအဲ့ဒါကိုကျွန်တော်တို့လူငယ်တွေကတော့လက်ခံရတာပဲပေါ့နော်လက်ခံရတော့ကျွန်တော်တို့ဒီဘက်မှာရှိတဲ့လူငယ်တွေဘိုင်းနေမှာဆိုလို့ရှိရင်နိုင်ငံရေးမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလူကြီးတွေကနိုင်ငံရေးကိုပေးမလုပ်ဘူးပြီးတော့ခေတ်ဆက်ဆက်ကလည်းနိုင်ငံရေးအခြေအနေမကောင်းဘူးမကောင်းတဲ့အပြင်ကိုလူငယ်တွေကဒီနိုင်ငံရေးကိုပြုတ်ပြင်မယ်ဆိုတော့လည်းခွင့်မပြုဘူးဆိုတော့ဘလို့မဟုတ်ပေါ့နော်ဒီနိုင်ငံရေးရဟိုပါတော့ကောင်းလာအောင်လုပ်နေတဲ့ဖွဲ့တွေအတွက်တော်တော်ကြီးကိုဒါအရေးစိန်ခေါ်ချက်ဖြစ်တယ်ပေါ့ပြီးတော့စီးပွားရေးဆိုလည်းအတိုင်းပဲဒီမှာတော့များတော့အပြင်လေယာဉ်မြေလုတ်တယ်ပြီးတော့ဥယျာဉ်ခြံမြေလုတ်တယ်ပေါ့နော်ဥယျာဉ်ခြံမြေမှာဒီမှာမြေဒိန်းရဒိန်းတွေဖြစ်တယ်မြေဒိန်းရဒိန်းတွေဖြစ်ကြကြတော့လူငယ်များစုကပါလဲဆိုတော့သူတို့မှာကဟိုပညာရေးကလည်းတကယ်ထိရအောင်မတင်ခဲ့ရဘူးလေလုတ်မယ်ဆိုပြန်တော့လေမြေဒိန်းခန့်ရတဲ့ကိစ္စတွေနဲ့ပြောချင်ရင်ဒီကဈေးကွက်ကမတည်ငြိမ်တာနဲ့အဲအဲ့တော့ကြတော့များတော့အပြင်ကဟိုသူတို့မှာထွက်ပေါက်ဆိုလို့ဒီနိုင်ငံညာသွားရမယ်ဆိုတဲ့ကိစ္စမျိုးပဲရှိတော့တယ်ပြောတချို့လူငယ်ကြတော့လေဟိုပါတော့ဒီမူရစီဝါရဲ့ဓာတ်ကောင်ဖြစ်သွားတဲ့အဲကဏ္ဍလည်းအများကြီးရှိတယ်ပေါ့အဲ့တော့ဒီဘက်မှာရှိနေတဲ့လူငယ်တယောက်ရဲ့အခြေအနေအရသူလို့ရှိရင်တော့သူဘေးကအဖြစ်ချင်းလိုက်ကိုမကောင်းတာဗျအဲ့တော့ကျွန်တော်တို့အနေနဲ့ရှုမြင်တာလူငယ်တယောက်ကိုသူ့ကိုကောင်းမှဆိုပါလို့တိုက်ရိုက်ပြောနေတာကဒီလူငယ်ကိုကောင်းချင်းဆိုချင်းတော့ဖြစ်မှာမဟုတ်ဘူးဗျအဓိကအဖြစ်တော့သူ့ဘေးမှာရှိတဲ့ဝင်းကျင်ကိုကျွန်တော်ဘယ်လိုတီထောက်ပေးမလဲပေါ့သိကြတဲ့လူငယ်တယောက်ရဲ့ဘေးကိုအရက်ခွက်တော့ထားပြီးလို့ရှိရင်အဲ့လူငယ်ကဒီအရက်ကိုတောက်မှာပဲလူငယ်တယောက်ရဲ့ဘေးကိုစောက်အုပ်တော့ထားပြီးလိုက်လို့ရှိရင်အဲ့လူငယ်ကအဲ့စောက်ကိုကောက်ဖတ်မှာပဲပေါ့နော်
ဒါကြောင့်စစ်ပွဲတွေမြေသိမ်းရာသိမ်းတွေများလှတဲ့ရှမ်းတောင်တန်းဒေသကလူငယ်တွေဟာအိမ်ကြီးချင်းထိုင်းနိုင်ငံကိုသွားပြီးအလုပ်လုပ်ကြရဘဝထွက်ပေါက်ရှာကြရတယ်လို့ဆိုပါတယ်။ဒီအချိန်နည်းနဲ့ပတ်သက်လို့လည်းကိုဝင့်ထယ်ကောင်းမြတ်ပြောတာကဒီလိုပါ
။များတော့အပြင်ကြုံရတာကဒီကလူငယ်ရဲ့ထွက်ပေါက်ကမရှိဘူးရှိနေတယ်ဆိုတာကပညာရေးပိုင်းဆိုလို့ရှိရင်လည်းကျွန်တော်ရန်ကုန်မှာမသွားနိုင်ရင်ဒီမှာပညာကောင်းကောင်းတင်လို့မရဘူး။ကွန်ပျူတာသင်တယ်မဲ့တက်ချင်လား။အဲကျွန်တော်တို့အင်္ဂလိပ်စာစီကင်သင်တယ်မဲ့တက်ချင်လားပေါ့နော်။ဘလို့သင်တယ်မဲ့ပြည့်ကျွန်တော်တို့နေတဲ့နေကိုတော့ပြောတည်ယူလိလာခြင်းမလို့ရင်ကျွန်တော်တို့မှာဘာမှထပ်ပေါက်မရှိဘူးပြီးရှင်ကျွန်တော်စီးပွားရေးပိုင်းလည်းတူတူပဲရန်ကုန်မှာစီးပွားရေးအလုပ်လုပ်တာမျိုးမဟုတ်ရင်ကျွန်တော်ဒီဘက်မှာဘာမှကိုလောက်ခွင့်မရှိဘူးဆိုတာမျိုးဖြစ်တယ်ကျွန်တော်တို့ရှိမှာလက်သိမ်းခံရရရဲ့ဘာတွေမရှိလို့အဆင်ပြေရင်ပြေမပြေလို့ရှိရင်တော့ကျွန်တော်တို့အဝေးထွက်ပြီးအလုပ်လုပ်ရတယ်ဆိုတဲ့ဟာမျိုးပဲပညာရေးကြောင့်လည်းကျွန်တော်အဝေးထွက်ပြီးအလုပ်လုပ်စီးပွားရေးဆိုလို့ရှိရင်လည်းဒီအဝေးထွက်ပြီးအလုပ်လုပ်ဖို့တော့ပဲသူတို့မှာထပ်ပေါက်ဖြစ်နေတယ်ဆိုတာမျိုးတွေ့ရရဘူ
းကိုဝင့်ထယ်ကောင်းမြတ်ဟာဒီမိုကရေစီပညာရေးတပိတ်မှောက်တောင်းဆိုတဲ့လှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့အစိုးရကကြောင်းသားတွေကိုလက်ဗရန်မှာအကြမ်းဖက်ဖြိုခွဲတော့လေသူပါရိုက်နဲ့ဖမ်းဆီးခံရပြီးအခုတော့အာမခံတဲ့အပြင်ကနေတရားရင်ဆိုင်နေရသူဖြစ်ပါတယ်။ဒါကြောင့်ပညာရေးနဲ့ပတ်သက်လို့သူ့အမြင်ကိုလည်းမေးကြည့်ပါတယ်
။ကျွန်တော်ကပညာရေးတပိတ်မှာဆိုလို့ရှိရင်ကျွန်တော်ရက်60ရာသီမပြီးခင်ပါတော့အဲ့ရှိ4ရက်ကလေးကကျွန်တော်စပြီးတော့ပါပြစ်တယ်ပါပြစ်တယ်ဆိုတာကလည်းကျွန်တော်အဓိကအပြင်ဒီပညာရေးစနစ်ကိုကျွန်တော်မကြိုက်လို့ဗျကျွန်တော်ကဘယ်ပညာရေးစနစ်ကိုကြိုက်လဲဆိုတော့ကျွန်တော်အနန္တရာကိုယုံတယ်အနန္တရာကြောင့်လေဆိုတာဘာလို့လဲဆိုတော့ကျွန်တော်နိုင်ငံမှာ policy တွေပေါ့နော်ဒီမူဝါဒတွေမူဝါဒတွေအများကြီးရေးဆွဲကြတယ်ပေါ့နော်ဒီအစိုးရဘက်ကလည်းလွတ်တော်ထဲမှာမူဝါဒတွေအများကြီးရေးဆွဲကြတယ်ဒါပေမဲ့ ပြည်သူကြားထဲကနေထွက်သွားတဲ့မူဝါဒဆိုတာအနန္ဒီယတစ်ခုပဲရှိတယ်။အနန္ဒီယစပြီးတော့ဆွဲကလေးကွာဒီရှမ်းပြည်ကိုလာတယ်။လာပြီးခါကျတော့ဒီဒေသမှရှိတဲ့ဆရာမတွေဒီပညာရေးနဲ့ပတ်သက်ပြီးခါကျတော့လုပ်နေတဲ့ပုံပုံတွေနဲ့တရားတွေ့ဆုံတယ်။တွေ့ဆုံပြီးတော့ဒေတာတွေကောက်သွားတယ်ပေါ့နော်။အချက်လက်တွေယူသွားတယ်။ဒါအဲ့လိုပဲဒီပညာရေးမူဝါဒတစ်ခုထွက်ဖို့အတွက်ဆိုပြီးတော့သူတနိုင်ငံလောက်ရှိတဲ့ပြည်သူအားလုံးလိုက်တွေ့တယ်။အဲ့ဒီကမှမှဒီပညာရေးနဲ့ပတ်သက်တဲ့ဆရာသမားတွေရရှိရနေပြီးတော့အတန်တွေယူတယ်။ယူပြီးလို့ရှိရင်ဒါနဲ့ပတ်သက်ပြီးခါကျတော့သူလွတ်တော်တယ်လို့ဒီဟာကြီးကအနန္ဒီယမူဝါဒဆိုပြီးတော့ပြန်ပြီးတော့သူတွတ်တော်တက်ပြီးဆွေးနွေးရပေါ့နော်။အဲ့တော့ဒီအနန္ဒီယမူဝါဒအတိုင်းကိုဒီအစိုးရဘက်ကမလုပ်ပေးဘူးဆိုတဲ့အချိန်မှာကျွန်တော်ကတော်တော်ကြီးကိုစိတ်ပြတ်တယ်ပေါ့နော်။ဒါပေမဲ့ဘာလို့လဲဆိုတော့ကျွန်တော်မူဝါဒရဲ့အားလုံးကိုအနည်းဆုံးတော့ပြည်သူကဝင်ရောက်ဆွေးခွင့်ရှိရမယ်။ပြည်သူလည်းသိရမယ်ပေါ့နော်။အဲ့ဒါကြီးကိုပြစ်ပယ်လိုက်တယ်ဆိုတော့ဟိုကျွန်တော်တို့ဒီမှာဟိုဘောင်ပညာရေးနဲ့ပတ်သက်ပြီးကြတော့ foreign တွေလောက်ခဲ့တဲ့အတန်တွေကအလကားမဖြစ်သွားဘူးလားပေါ့နော်။ဒီဟာကြီးကဟိုလွတ်တော်တို့အစိုးရတို့ကနားထောင်ရလားအောင်မတန်လို့လားဆိုပြီးကြတော့ဒါတော်တော်ရုပ်ဖြစ်ပြီးကြတော့ကျွန်တော်ဒီ debate တွေဝင်ဖြစ်တယ်ပေါ့နော်အဲ့တော့အဓိကအဖြစ်ကတော့ကျွန်တော်နိုင်ငံမှာရှိတဲ့ပညာရေးအရန်အောင်ရေးကြည့်တယ်ဒီတက်ကောင်းဖို့ ਨੇ ပညာရေးဒီတက်လက်တွေ့ကြတဲ့ပညာရေးပေါ့နော်ကျွန်တော်တို့အခုဆိုလို့ရှိရင်ကျွန်တော်ဟိုဘာလို့ဟိုဖွေးရပေါ့နော်ဟိုတကယ်တော့ပြောရရင်လို့ရှိရင်ဘာပုတ်ဖွေးရကျွန်တော်မှအဲ့ဒီဖွေးနေပတ်သက်တဲ့လုပ်ငန်းဝင်မရှိဘူးအဲ့စနစ်တရားစားကျွန်တော်တို့ပြန်ပြီးတော့ပြင်ဖို့လိုအပ်တယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီတိုင်းနာဒေသတွေမှာဆိုလို့ရှိရင်ဒီတိုင်းနာပါလာစကားနဲ့သူတို့သိယူခြင်းနဲ့ကျွန်တော်တို့ဒီတောင်ကြီးကနေပြီးတော့နည်းနည်းဆက်သွားလိုက်လွယ်လင်ဘက်နာမအဲ့ဘက်နာမရှိရရွာတွေရှိတယ်။အဲ့ရွာတွေကကလေးတွေဆိုလို့ရှိရင်တေးကြတယ်ဟိုဗမာစကားနဲ့ဆက်သွားတင်လို့ရှိရင်ကျွန်တော်အဆင်မပြေဘူးဗျ။အဲ့တော့အဲ့ကိစ္စတွေကိုလည်းကြည်လည်အောင်ပေါ့နော်။ဒီတိုင်းနာဘာသာစကားနဲ့တင်ကြပေးခွင့်ပေါ့နော်။ဒါမျိုးတွေအစားကျွန်တော်တို့ကပညာရေးနဲ့ပတ်သက်ပြီးအများကြီးလဲကောင်းသိချင်တယ်။အများကြီးလဲကျွန်တော်တို့ဟိုလှုပ်ဆောင်ပြဖို့လိုအပ်လိတ်အောင်မယ်လို့ကျွန်တော်မြင်ပါတယ်။
လူငယ်တွေကိုဘလို့ဖြစ်စေချင်တာလဲလို့ဆိုတော့ကိုဝင့်တဲ့ကောင်းမြတ်က
အလုံးကနိုင်ငံကြီးဒီမှာကြီးပဲဖြစ်ရမယ်လို့ကျွန်တော်မဆိုလို့ဘူးဒါပေမဲ့သူကဏ္ဍအတိုင်းမှာတော်တူလူငယ်တွေကိုဘတ်ဆောင်ကျွန်တော်တို့သူတို့ဘဝအသီးသီးကိုအောင်မြင်တဲ့လမ်းစာတွေကျွန်တော်တို့ကအများကြီးလုပ်ပေးစေချင်တယ်လုပ်ပေးပြီးတော့မှသူတို့ကနေမှတစ်ဆင့်ကျွန်တော်နိုင်ငံကိုကောင်းအောင်လုပ်ပေးစေချင်တယ်ပေါ့နော်အဓိကအဖြစ်တော့နိုင်ငံရေးစိတ်ပေါ့နော်နိုင်ငံသားအခွင့်အရေးသိရမယ်ကျွန်တော်တို့ဒီမိုကရေစီစနစ်ဘလို့မျိုးလဲပတ်မယ်ဆိုတဲ့အားမျိုးလေးတွေပေါ့နော်ဒီနိုင်ငံနဲ့ပတ်သက်ပြီးတော့အခြေခံစိတ်ကြီးတစ်ခုပေါ်တော့အားမျိုးလေးတွေကိုကျွန်တော်ကဒီလူငယ်တွေကိုကျွန်တော်တို့ပေးစေချင်တယ်ဒီနိုင်ငံသမားတွေရောအဲကျွန်내မီဒီယာတွေရောပေါ့နော်အားလုံးဒီဒါနဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တွေကျွန်တော်အများကြီးဖြစ်စေချင်တယ်ပေါ့နော်အဓိကအားဖြင့်တော့ကျွန်တော်ကအဲ့တခုကိုတော့ပေးဖို့လည်းအရေးကြီးရလို့ထင်တယ်လောက်ကိုလောအောင်မယ့်ကိစ္စလို့လည်းထင်တယ်ပေါ့
ရှမ်းပြည်နယ်တောင်ပိုင်းလူငယ်ကွန်ရက်ကကိုဝင့်ထဲကောင်းမြတ်ရဲ့လူအဖွဲ့စည်းပေါ်အမြင်နဲ့ဆောင်ရွက်ချက်တွေစိတ်ကူးစိတ်တမ်းတွေကြားခဲ့ရတာပါခင်ဗျာတငယ်ချင်းSe senden doğa ne çok ne bazı, ne bazı.